ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်ကိုင်နေကြတဲ့နိုင်ငံခြားသားအလုပ်သမားတွေအတွက်ခရိုင်22ခုမှာအလုပ်သမားမှတ်ပုံတင်ခြင်းလုပ်ငန်းတွေကိုလာမယ့်ဇူလိုင်လ1ရက်နေ့ကစပြီးတော့စတင်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းထိုင်းစစ်အစိုးရကပြောဆိုလိုက်ပါတယ်။ဒီစီဇန်ကိုပြီးခဲ့တဲ့စနေနေ့ကဘန်ကောက်မြို့မှာလှုပ်ခဲ့တဲ့နိုင်ငံခြားသားအလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာသဘောတူညီမှုချမှတ်နိုင်ခဲ့တာပါ။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံမှာတရားမဝင်နိုင်ငံခြားသားအလုပ်သမားတွေကိုတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ထိုင်းနိုင်ငံရဲ့စစ်အစိုးရကဘန်ကောက်မြို့အနီးကစမိုးစခွန်ခရိုင်ဖြစ်တဲ့မဟာချိုင်ဒေသမှာစတင်လှုပ်ဆောင်ပြီးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံသားအများအပြားအလုပ်လုပ်ကင်နေတဲ့မဟာချိုင်ဒေသဟာရေရက်ပစ္စည်းထုတ်လုပ်တဲ့စိတ်ယုံအတော်များများရှိပြီးလာမယ့်ဇူလိုင်လ3ရက်နေ့ကနေစတင်လှုပ်ဆောင်ပြီးတော့မှာဖြစ်ကြောင်းဇွန်လ23ရက်နေ့မှာပြုလုပ်ခဲ့တဲ့ထိုင်းနိုင်ငံရဲ့နိုင်ငံခြားသားအလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာထိုင်းအနာပိုင်တွေကသဘောတူညီမှုချမှတ်ခဲ့တာဖြစ်ပါတယ်။ဒီလက်မှတ်ဟာတရားမဝင်နေထိုင်နေရသူတွေအတွက်တော့အဆင်ပြေမှုတွေရှိနိုင်တယ်ဆိုပြီးရွှေ့ပြောင်းလို့သမားတူဦးကတော့ဆိုပါတယ်
။ဟိုလုံးဝမရှိတာနဲ့ဆာလို့ရှိရင်တော့အဲ့လိုမျိုးလေးကြတော့နည်းနည်းလေးကောင်းလိုက်မယ်လို့ထင်ပါတယ်။ဘာဖြစ်ရောရောက်ရောက်ရှင်းပြမယ်ဆိုလဲတချို့ကလေရောက်မိလာကြတယ်၊ငွေတိုးရှိပြီးလာကြတယ်၊တချို့ကကြတော့လေကိုချက်ချင်းလည်းငင်းအိမ်ပြန်သွားမယ်ဆိုတော့လည်းအကျွေးလည်းဆက်ဖို့လိုလမ်းလို့ရိတ်လည်းမရှိဆိုတော့ပို့ဆိုးသွားမလားပေါ့နော်တချို့ကြတော့လည်းအမရဲ့ဟိုပေါ့နော်လာပြီးပြီဆိုရင်အိမ်ကနေထွက်လာပြီးပြီဆိုမှတော့သူတို့အကျွေးမကြေမချင်းတစ်နှစ်လောက်ကတော့အကျွေးမကြေနိုင်တဲ့အတွက်ချက်ချင်းကပြန်ဖို့ကတော့အိမ်မှာတော့အဆင်မပြေလောက်ဘူးပေါ့နော
်ထိုင်းနိုင်ငံထဲမှာပြီးခဲ့တဲ့၄နှစ်ခန့်ကစပြီးယာယီနိုင်ငံကူးလက်မှတ်နဲ့နေထိုင်ကြသူတွေလည်းရှိကြပါတယ်အလုပ်သမားလက်မှတ်နဲ့အတူတွဲပြီးနိုင်ငံကူးလက်မှတ်လုပ်ထားကြပေမဲ့စိုးရိမ်ပူပန်စွာနေထိုင်နေရတဲ့ဒုက္ခတွေကိုလည်းအလုပ်သမားတွေကကြုံနေကြရတာပါ။နေဆက်တွေမှာနေထိုင်နေကြတဲ့ရွှေပြောင်းလုပ်သမားတွေကတော့ပွဲစားတွေကိုဘတ်ငွေ1000ခွဲခန့်ထိပေးပြီးလုပ်ထားရတဲ့နိုင်ငံကူးလက်မှတ်ထက်စာရင်အခုလိုမျိုးထိုင်းနိုင်ငံကတရားဝင်မှတ်ပုံတင်ခွင့်ပေးမယ်ဆိုရင်အဆင်ပြေနိုင်တယ်ဆိုပြီးဆိုကြသူတွေလည်းရှိကြပါတယ်
။တရားဝင်နေထိုင်ခွင့်လေးကိုထုတ်ပေးလိုက်တာပို့ပြီးတော့အဆင်ပြေမယ်လို့တော့ထင်တယ်ဗောနော်။ပတ်စပုတ်နဲ့စာလို့ရှိရင်ဒီတရားဝင်လက်မှတ်ကဗောနော်။ခေကူစာခွင့်တွေဘာတွေရှိမယ်ဆိုလို့ရှိရင်ကျမတို့အနေနဲ့ပို့ပြီးတော့အဆင်ပြေပါတယ်။ passport အနေနဲ့လုံးမဆိုလို့ရှိရင်တချို့ကမလုံးနိုင်ကြဘူးပေါ့နော်။မလုံးနိုင်ကြဘူးပြေစာထူရမှာနဲ့ဘာနဲ့ညာနဲ့အခုနေထိုင်ခွင့်နဲ့ဆိုလို့ရှိရင်တချီတဲ့နဲ့ပြီးသွားပြီးစိတ်ကြပဲ။အခုဒီ passport ကြီးကန်ပြီးတော့ဥပမာသွားလိုက်မယ်ဆိုလို့ရှိရင်လည်းရဲရတခါကျွန်တော်တုံးမှုအားသိဘူးဟိုတော့ကြပါဖြစ်တယ်ဟိုဒီနယ်ကနေဟိုနယ်ကျွန်းနယ်ပါတယ်ဆိုပြီးတော့တခါဖြစ်သေးတယ
်ဒီလိုလက်မှတ်မျိုးကိုလွန်ခဲ့တဲ့10နှစ်ခန့်ကထိုင်းနိုင်ငံထဲမှာနေထိုင်ခွင့်နဲ့အလုပ်သမားလက်မှတ်ဆိုပြီးလုပ်ပေးခဲ့ပူပါတယ်အခုအစိုးရကဘလို့အကန့်အသတ်တွေထားပြီးလှုပ်ဆောင်ပေးမလဲဆိုတာကိုမသိရသေးပေမဲ့ဒီလက်မှတ်တွေဟာအလုပ်လုပ်တဲ့နေရာတွေမှာပဲနေထိုင်ရပြီးခီးသွားလာခွင့်နဲ့မရတဲ့အတွက်လဲအလုပ်သမားတွေအတွက်အခက်အခဲတွေရှိခဲ့ပူပါတယ်အရင်တုန်းကထုတ်ပေးခဲ့တဲ့လက်မှတ်မျိုးဖြစ်လာနိုင်မယ်ဆိုရင်တော့ခရီးသွားလာဖို့အတွက်တော့ခက်ခဲနိုင်တယ်ဆိုပြီးနိုင်ငံကူးလက်မှတ်နဲ့နှိုင်းရှင်ပြီးအလုပ်သမားတဦးကတော့အခုလိုပြောသွားပါတယ်
။သွားလာလာအတွက်အချင်းပြေသွားတဲ့အတွက်တမျိုးတော့ကောင်းလာပေါ့နော်။ဟိုလောလောဆယ်ဆယ်အလုပ်ပဲတမျိုးပဲလုပ်မယ်ဆိုတဲ့သူအတွက်ကတော့အလုပ်သမားကတခုထဲနဲ့လုံလောက်တယ်။ကျန်ဟိုတကယ်လို့အိမ်ပြန်ကျင်လာတော့အခက်ခဲရှိလို့ပေါ့နော်။သွားကျင်လာကျင်တဲ့သူအတွက်ကတော့ passport ရှိတဲ့အခါပို့ပြီးတော့မှကောင်းတယ်လို့ထင်တာပဲလေ
။ထိုင်းနိုင်ငံထဲမှာမြန်မာလူသမား2တန်းခွဲကနေ3တန်းလောက်ရှိပြီးတရားမဝင်နေထိုင်နေတဲ့သူကထက်ဝက်ကျော်ရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းပြောဆိုနေတာပါထိုင်းနိုင်ငံထဲမှာစစ်တပ်ကအာဏာသိမ်းပြီးမှတရားမဝင်နေထိုင်နေတဲ့ရွှေပြောင်းလူသမားတွေကိုအဖမ်းဆီးတွေရှိခဲ့ပြီးနေရည်ရင်းကိုပြန်ပို့တာတွေလည်းရှိခဲ့ပါတယ်ဒီလိုအခြေအနေဖြစ်လာပြီးနောက်ပိုင်းမှာတရားဝင်အလုပ်လုပ်နေသူတွေကတရားမဝင်အလုပ်လုပ်နေကြတဲ့ကမ္ဘောဒီးယားနိုင်ငံသားတွေဟာတိမ့်နဲ့ချီပြီးနေရရင်းကိုပြန်ခဲ့တဲ့အတွက်ထိုင်းနိုင်ငံရဲ့စီးပွားရေးကိုထိခိုက်မဲ့အခြေအနေတွေကိုထိုင်းအစိုးရကစိုးရိမ်ပူပန်ခဲ့တာပါဒီအတွက်နိုင်ငံခြားသားလူသမားတွေကိုဖမ်းဆီးနေတဲ့မူဝါဒမရှိဘူးဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ရပါတယ်အခုအခါမှာတော့ထိုင်းအနာပိုင်းတွေဟာအလုပ်သမားလိုအပ်ချက်ရှိနေတဲ့ခရိုင်22ခုမှာအလုပ်သမားလက်မှတ်စတင်လှုပ်ဆောင်ပေးမှာဖြစ်ပြီးထိုင်းနိုင်ငံရဲ့လုံခြုံရေးအရာကစီးပွားရေးအခြေအနေပါအဆင်ပြေအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့သိရပါတယ်။နိုင်ငံခြားသားအလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာတော့အလုပ်သမား2တန်းလောက်ဟာမှတ်ပုံတင်လိုက်မယ်လို့လည်းခန့်မှန်းပြောဆိုသွားပါတယ်ရှင်။